ခုထမတော့အားလုံးပဲဆောင်ညွှန်နေကြတဲ့အင်္ဂါနေ့ညအတိုင်းလိုင်းလိုက်စီစဉ်လေးရောက်ပါပြီ။ကုသဝင်းနိုင်တဲ့စီစဉ်ထုတ်လို့ရမူမတ်တင်ကြီးထိုက်တို့တင်ဆက်ပေးထားတဲ့အတိုင်းလိုင်းလိုက်စီစဉ်ကိုနားဆင်ကြအောင်ပ
ါ။မင်္ဂလာပါခင်ဗျာ။ဒီအတိုင်းလိုင်းစီစဉ်ကကျေးဇူးပါတယ်။ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာတွေကတော့ကျွန်တော်တို့အခုရှစ်လေးလုံးကြီးနှစ်30ပြည့်သွားတဲ့အချိန်မှာဒီမိုကရေစီရေတော်ပုံအတွင်းအသက်ပေးလူသွားကြတာကြည့်တော့အသက်ပေးလူသွားကြတဲ့သူတွေရဲ့ဒီမိုကရေစီအိမ်မက်တွေသူတို့မျှော်မှန်းချက်တွေဘယ်လောက်ထိအကောင့်ထဲပုံနိုင်ပြီလဲဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်ဆိုတော့ဒီအခုကျွန်တော်တို့ဆရာနာရှင်စနစ်ကြဆုံးပြီးတော့ဒီမိုကရေစီအစိုးရရဲ့လူပြည်သူကရုပ်ောက်တည်နေတဲ့အစိုးရတရားလည်းပေါ်လာပါပြီဒါပေမဲ့မြန်မာနိုင်ငံမှာနေပေါင်းများစွာအမြင့်တွေလာတဲ့အာဏာရှင်စနစ်ကအခုချိန်ထိကြာနေသေးတာကြောင့်တချို့နေရာတွေမှာလက်ရှိအစိုးရရဲ့ပြောင်းလဲမှုဖော်ဆောင်ရေးလုပ်ငန်းတွေဟာတင်တော့ခီးမရောက်ဘူးဖြစ်နေတာလေပရရှင်တွေလည်းကြာတိမြင်တွေ့နေကြရမှာပါအဲဒီလိုမအောင်မြင်တာတွေဟာအာဏာရှင်စနစ်ရဲ့အငွေတက်ကြောင်ကြီးပဲလားဆိုတာတော့ဟုတ်မယ်မထင်ပါဘူးဒါပေမဲ့လည်းဆွေးနွေးကြရတော့အများကြီးရှိပါလိမ့်မယ်ဆိုတော့ကျွန်တော်တို့ဒီကနေ့ဆွေးနွေးဖို့ဖိတ်ထားတဲ့သူတွေကလည်းရှစ်လေးလုံးအရေးတော်ပုံလုံခဲ့တဲ့နှစ်30တုန်းကဖြစ်ခဲ့တဲ့ရှစ်လေးလုံးအရေးတော်ပုံမှာကိုယ်တိုင်ပါဝင်ခဲ့တဲ့သူတွေဥဆောင်ပါဝင်ခဲ့တဲ့သူတွေဖြစ်ပါတယ်ပထမဆုံးကျွန်တော်တို့လေလိုက်ပုံမှာရှိနေတဲ့ဒေါက်တာမန်းမြင့်ဆိုင်ကိုကျွန်တော်ဖိတ်ခေါ်ကြပါတယ်ခင်ဗျဒေါက်တာမန်းမြင့်ဆိုင်ကြားပါလားခင်ဗျ
ကြပါတယ်ခင်
ဗျာ။ Okay. ဆရာမင်းဆိုင်ပြောပါဦးခင်ဗျာ။အခုရှစ်လေးလုံးကနှစ်30ရှိလာခဲ့ပြီ။ဆိုတော့ဒီမိုကရေစီရေတော်ပုံတွင်ရှစ်လေးလုံးကာလမှာရောအဲ့ဒီနောက်ဆက်တွဲနေသက်တရားတွေမှာအသက်ပေးခဲ့ကြတဲ့သူတွေလည်းအများပြပါပဲထောင်ထဲချပြီးတော့ဆိုတော့သူတို့ရဲ့အိမ်မက်တွေဟာဘယ်လောက်ထိများအကောင့်တွေဖွင့်နေပါပြီလဲ။ဆရာလည်းအခုမြန်မာနိုင်ငံထဲမှာရောက်နေတယ်ဆိုတော့ကိုယ်တိုင်မြင်တွေ့နေရမှာပဲလေ
။အကောင့်တွေထော်တဲ့နေရာမှာတော့ကျွန်တော်တို့တိုင်းပြည်ပေါ့လေ။ကျွန်တော်တို့အစိုးရဒီမိုကရေစီအစိုးရအချို့မျိုးအောက်မှာတိုင်းပြည်ကတော့ဒီမိုကရေစီလမ်းကြောင်းပေါ်ရောက်နေပြီ။အာမလုတ်တ်မကင်တတ်တာတွေအတွေ့အကြုံနေတာတွေနောက်ပြီး resist ပေါ့။အာခန့်ကျင်ဘက်ကြီးရဲ့အင်အားငကိုတွေကကောင်းနေတယ်လေ။သူတို့ကလည်းဒီမိုကရေစီကမလိုချင်ပဲ။အာသူရဲ့အာဏာလိုချင်တဲ့လူတွေဒီကြားထဲမှာထိုးပေါက်ပြစ်စီနေတဲ့လူတွေရဲ့အာဒီသူရဲ့ဇာန်ကိုလည်းအများနဲ့ကကွယ်နေရတော့သူတို့ကျွန်တော်တို့မပေါက်ဘူးကျွန်တော်တို့လူကျင်တဲ့ဒီမိုကရေစီဆိုတာကအတူတူတယောက်ဖြစ်စေဒီကျွန်တော်တို့တိုင်းပြည်ကိုဒီမိုကရေစီလမ်းကြောင်းပေါ်တင်ပြီးတည့်တည့်မှတ်သွားမယ်ဆိုကျွန်တော်နေလိုက်အောင်တပ်ဝန်းတာမယ်တောက်ခါရမယ်အောင်မြင်တယ်မအောင်မြင်တယ်ဆိုတာတော့နှစ်ရှည်လများကြိုးစားယူရမယ့်ကိစ္စပဲအခုလောလောဆယ်တော့အောင်မြင်တဲ့အဆင့်တော့မရောက်သေးဘူးပေါ့ဟုတ
်ကဲ့ခင်ဗျ
ာရောက်ဖို့လည်းစိတ်လမ်းမမြင်သေးဘူးပေါ့အဲ့လိုဖြစ်ဟု
တ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်အခုကျွန်တော်လေလိုက်ပေါ်မှာရှိနေတဲ့ကိုအောင်သူငင်းကိုဖိတ်ခေါ်ကြပါမယ်ခင်ဗျာကိုအောင်သူငင်းကဆိုရင်လည်းရှစ်လေးလုံးရေတော်ပုံမှာကိုယ်တိုင်ပါဝင်ခဲ့တယ်လက်ရှိမှာမဟာဗျူဟာနဲ့မူဝါဒလေးလိုက်အဖွဲ့မှာတာဝန်ထမ်းဆောင်နေသူဖြစ်ပါတယ်ဆိုတော့ကိုအောင်သူငင်းရဲ့အမြင်ကရောခင်ဗျာကျွန်တော်တို့ပြောင်းလဲမှုတွေအိမ်မက်တွေအကောင့်ထယ်ဖော်ဆောင်မှုကဘယ်လောက်ထိများခီးရောက်နေပါပြီလဲ
ဟုတ်ကဲ့ကျွန်တော်မြန်မာပြည်ကိုပြန်လာတယ်နောက်အခုချိန်ထိလည်းမြန်မာပြည်မှာဆက်ပြီးတော့ကြိုးပမ်းနေကြပါပဲဆိုတော့ဒါနဲ့ကျွန်တော်တို့မြန်မာပြည်ရဲ့ဒီမိုကရေစီလူခွေလမ်းကြောင်းပေါ့နော်ကျွန်တော်ချင်တော့ on the right track ပေါ့ကျွန်တော်လမ်းကြောင်းဖွဲ့ပေါ်မှာမရှိသေးဘူးလို့ကျွန်တော်ချင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဟိုကျွန်တော်တို့ဒီမှာဖြစ်နေတဲ့ကိစ္စတွေတော်တော်များများကဟိုတော်တော်ရုပ်ဆိုးအကြီးကျယ်တဲ့ကိစ္စတွေလည်းရှိတယ်။နောက်တစ်ခါကျတော့ကျွန်တော်မြန်မာပြည်မှာနေနေမှာပဲဒေတာတော်တော်များများခရီးထွက်ပါတယ်၊သွားပါတယ်။အဲ့ဒီအချိန်မှာလည်းကျွန်တော်တို့မြင်နေရတာကမတရားမှုတွေကဒင်းကျမ်းနေကြဘူးပြဿနာတွေကတော်တော်များများရှိနေသေးရပါတော့ဆိုတော့ဒီနေသားမှာတော့ကျွန်တော်ထင်တယ်ဟိုကျွန်တော်တို့မြို့မှန်းခဲ့တာတော့ဒီလိုနိုင်ငံမျိုးမဟုတ်ဘူးလို့ထင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဟိုလောက်ကြရတော့အများကြီးကြံနေတယ်ပေါ့နော်ဟုတ်ကဲ့အခုကျွန်တော်လေလိုင်းပေါ်မှာရှိနေတဲ့ကိုဇော်ရန်ကုန်မြို့ကကိုဇော်ကိုဖိတ်ခေါ်ကြပါလားခင်ဗျကိုဇော်ရှိပါလားခင်ဗျဟု
တ်ကဲ့ရှိပါတယ
်ဟုတ်ကဲ့ကိုဇော်လည်းဝင်ရှင်းပြပါဦးခင်ဗျကိုဇော်ကဆိုရင်လည်းဒီရှစ်လေးလုံးရေတော့ပုံပေါ်မှာဒါကိုယ်တိုင်ပါဝင်ခဲ့ဘူးတာပဲနောက်ဟိုဒီဆက်ပြီးတော့မြန်မာနိုင်ငံထဲမှာလည်းတောက်လျှောက်ရှိနေတယ်ဆိုတော့မြန်မာနိုင်ငံရဲ့သွားနေတဲ့လမ်းကြောင်းဆိုတော့ကွန်ဗီနီပြောတယ်လို့လမ်းကြောင်းပေါ်မရောက်သေးဘူးလားဒါမှမဟုတ်လမ်းကြောင်းပေါ်တော့ရောက်နေပြီဒါပေမဲ့ပြောင်းလဲမှုတွေကဆက်ပြီးလုပ်ဆောင်မှုလို့ဒီသလားဘလို့အမြင်ရှိပါသလဲ
ဟုတ်ကဲ့ခင်ဗျာတကယ်တော့ဒီစီလေးလုံးအိမ်မက်ပေါ်လေနော်အဲ့ဒါတကယ်တော့စီလေးလုံးအစားရမဟုတ်ခင်ဗျာလေးလက်ကတကယ်တမ်းပြောမယ်ဆိုရင်48ကစားတာပါ48လုံးလိုက်ရင်းနဲ့ဒီစီလေးစစ်ပေါက်ပွားလာပြီးတော့အဲ့ဒီမှာဒီလူကြီးရောလူငယ်ကြီးရောဗမာပြည်ကြီးကဆုံးရှုံးနေရပါတယ်အဲ့ဒီကလေးကဆုံးရှုံးမှုဟာဒီနေ့တိုင်းဒီပြည့်ကြောင်းလေးလမ်းကြောင်းပေါ်ရောက်သလားဆိုတော့လုံးဝမရောက်သေးဘူးလို့ပဲပြောနိုင်ပါတယ်ခင်ဗျာ။ဘာဖြစ်လို့လဲဆိုတော့ဒီနေ့ချိန်ကဆတာဘလော့ချ်နဲ့9ရှင်ကိုဆတာဘလော့ချ်တော့
အဆင့်ကြီးချောမှုရှင်မရှိသေးတာကိုသင်ကြားပြရပါတယ်အဲ့ဒါမျိုးချင်းဆရာဦးလေးကြောင့်ဖြစ်နေရပါခင်ဗျာဟုတ်ကဲ့ပ
ါဟုတ်ကဲ့အဲ့တော့အခုဒီရှစ်လင်းလုံးမျိုးဆက်ဆိုပြီးတော့ကျွန်တော်တို့အခုဒါအခုအစိုးရဘက်မှလည်းတာဝန်ယူနေတဲ့သူတွေရှိလာပြီပေါ့နော်တကယ်ရှစ်လင်းလုံးမှာကိုယ်တိုင်ပါဝင်ခဲ့တဲ့လူတွေထောင်ချခဲ့တဲ့သူတွေနေဆက်တွေရောက်သွားပြီးတော့မှတောက်ခိုပြီးပြည်ထဲပြောင်းဝင်ပြီးတော့မှအခုလုံနေကြတဲ့သူတွေလည်းအများကြီးရှိလာပြီပေါ့အစိုးရဘက်ကဥဆောင်မှုဘက်မှရောက်နေတဲ့သူတွေလည်းအများကြီးရှိနေပါပြီဆိုတော့ဒီရှစ်လင်းလုံးဒီရီမန်းချက်ဆိုတဲ့ဒီဒီမိုကရေစီပြောင်းလဲမှုဖော်ဆောင်ရေးအပြည့်အဝအကောင့်ထဲမှာပေါ်နိုင်သေးတာဟာဘာကြောင့်များလဲစောစောပြောတဲ့ဒီအာဏာရှင်စနစ်ရဲ့အငွေ့အသက်တွေကြောင့်လားဒီအမြင့်တွင်နေတဲ့အတွေးခေါ်တွေစိတ်ဓာတ်တွေအဲ့ဒါတွေကြောင့်လားဟောကွန်ပီနီဆင်းနေပြပါအောင်ခင်ဗျာ
အဲကျွန်တော်မြင်လာတော့ဒီလိုကြအခုလက်ရှိအချိန်မှာဒီ NLD ရရွေးကောက်ပွဲနိုင်သွားတယ်နိုင်သွားတဲ့အခါကျတော့ဒီသူတို့အနေနဲ့ကတော့ဒီဘာကောင်လဲရုံးပြေကနာပေါ့ဗျာတကယ်အာနာနေရာမှာတော့ရသွားပါလားဆက်တမ်းနဲ့အာနာကအပြည့်မရှိဘူးပေါ့နော်မရှိတဲ့အခါကျတော့အဲ့ဒီညီသားမှာပဲဆက်ပြီးတော့ဟိုရုံးကံမဲ့ညီသားဖြစ်တယ်ဖြစ်တဲ့ညီသားမှာလည်းအခုလက်ရှိအစိုးရကိုပြန်ကြည့်ရခါကျတော့ဒီသူတို့အနေနဲ့ကဘာဆက်လို့မှမသိသေးတဲ့ပုံစံမျိုးဖြစ်နေတယ်လို့ကျွန်တော်ပုံတော့ထင်တာပါဗျာဆိုတာကကျွန်တော်အနေနဲ့ပြောချင်တာကအရင်အာဏာရှိခဲ့တဲ့လူဟောင်းတွေကိုစိုက်ပျိုးပြီးကြိုးကျင်တာလည်းမဟုတ်ဘူးဒါနဲ့ကျွန်တော်နိုင်ငံကိုလမ်းကြောင်းမှန် on the right track တစ်ခုပေါ်ကိုတွန်းပို့လိုက်လို့ရှိရင်လည်းကျွန်တော်တို့ချိန်မှတ်ပါတယ
်ဒေါက်တာမင်းဆိုင်ရောခင်ဗျာအဲ့ဒီမိကုံးကိုဘယ်လိုမြင်နေသလဲရှင်လေးတော့မှာကြပါကြလေလူတွေဒီအာနာရှိတဲ့ပြောကြရတဲ့တိုက်ပွဲဝင်ကြတဲ့သူတွေကိုတိုင်းဒီလက်ရှိမှာအာနာရှိတဲ့သူတွေအဖြစ်ရောက်နေပါရဲ့နဲ့ဒီကျွန်တော်တို့ပြောင်းလဲမှုဖော်ဆောင်ရေးဒီမိုကရေစီအိမ်မက်တရားဘာကြောင့်အကောင့်တွေမဖော်နိုင်ရလဲခင
်ဗျ။နံပါတ်၁ကကျွန်တော်တို့တကယ်တတိုင်းပြည်လုံးအတိုင်းအတာနဲ့ကျွန်တော်တို့ငင်းငင်းရရဖို့အရေးကြီးဆုံးပဲကျွန်တော်တို့ပတ်ပတ်လည်ပါအကုန်ကြည့်ဘယ်ဒေသမှမဆိုတော်လည်းရရှိတယ်လူမျိုးစုတိုင်းမှာကိုတော်လည်းရကြည့်အဲ့ဒီလူတွေကဗမာဆိုတဲ့လူတွေနဲ့ပေါ့လေဗမာလို့ခေါ်တမှုတဲ့ကိုယ့်ကိုယ်ခေါ်တမှုတဲ့လူတွေနဲ့သာသာတာဖြစ်ပြီးတသွေးတဲ့တသားတဲ့ဇန်နဲ့ဒီတိုင်းပြည်မှာနေပြီးဒီကိုတော့ဒီသမင်းကိုစားနေလူတွေလို့မခံယူရမချင်းဒါမှမဟုတ်အခွင့်အရေးဓာတ်လူပေါ့ကိုရင်တော့ကျွေးကြော်လူကိရင်တကြဗမာတကြဆိုတဲ့ဟာမျိုးပြည်တော်စုစိတ်ဓာတ်မဝင်မခင်းဒါပေမဲ့ဒီဘူကြီးအစ်စ်မလမ်းကြောင်းကိုသွားဖို့ပြောရည်အဲ့ဒါအရေးကြီးဆုံးပဲနံပါတ်1အချက်နံပါတ်2အချက်ကခင်ဗျားတယောက်နဲ့တယောက်အစ်စ်ပြောနေရမယ်အတူအစားဝိုင်းပြီးတော့ဘယ်လိုလုပ်တိုင်းပြည်ကိုမကြမယ်လေကျွန်တော်တို့မှရန်ပေါင်းစုံရှိတယ်နော်တချို့တိုင်းပြည်ကကျွန်တော်တို့စီးပွားရေးနဲ့သိရင်နေတယ်တချို့ကဘာသာရေးနဲ့အဆုံးခတ်ပြီးတော့ကျွန်တော်တို့ကိုယ်တိုင်ဟိုကအိမ်ဦးတက်ရှိပါပြီးစပ်ပြကြတာကျွန်တော်တို့အဆောင်နေတယ်ကျွန်တော်ရေးဒီစစ်သားတွေပြေပေါ်တယ်ရဲရဲဝုံမပြောရဘူးအစိုးရအတဝန်ယူပြီးတတ်တယ်ဗျာကျွန်တော်ရှေ့ရောက်သွားလို့ရှစ်တောင်ပြတ်တတ်တယ်ဗျာပြောပေါ်ဗျာအဲ့လိုမှမပြောရကြပဲကြောက်နေကြတော့အဲ့ဒါမဖြစ်တဲ့နာတွေဖြစ်ကြတယ်မီဒီယာတွေကလည်းမြောက်တယ်ဖွားတယ်အဲ့ဒါတွေကိုခံနေရတယ်ကြည့်တယ
်ဟုတ်ကဲ့
အဲ့တော့ကျွန်တော်တိုက်ပြစီးပွားရေးတွေကလည်းတိုးတက်မှာဖြစ်မှာတော့အဲ့ဒါဝိုင်းလုပ်ကြမှာ
ဟုတ်ကဲ့တကယ်တော့လုံးနဲ့တိုင်တယ်တဲ့သူလုံးရဲတိုင်ရတဲ့သူမရှိဘူးလို့ဆိုတဲ့ပုံစံမျိုးသူဆိုတော့ကွန်ပီနီပြောတဲ့ပုံစံနဲ့အဲ့ဒီသဘောတက်ရောက်နေတယ်။ဆံမမင်းဆိုင်ပြောတဲ့ပုံစံနဲ့အဲ့ဒီသဘောမျိုးတက်ရောက်နေတယ်ဆိုတော့
အဲ့ဒါသိမှန်နဲ့
ဟုတ်ကဲ့ခင်ဗျာ
အခုကျွန်တော်ဟုတ်ကဲ့ကြောက်နေကြတာ
လေဟုတ်ကဲ့ခင်ဗျာအခုကျွန်တော်လေလိုက်မော်ကိုကိုသက်ထွန်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုသက်ထွန်းရှိပါလားခင်ဗျာ
ရှိပါတ
ယ်ဟုတ်ကဲ့ကိုသက်ထွန်းကဆိုရင်လည်းရှစ်လေးလုံးရေတော်ဘုံမှာကိုယ်တိုင်ပါဝင်ခဲ့တယ်အခုလက်ရှိမှာလည်းကျွန်တော်တို့ကျလေလုံးနဲ့30ပြည့်ခန္ဓာကျင်းပဖို့အတွက်ရန်ကုန်တက္ကသိုလ်ထဲမှာကျင်းပနိုင်ရေးအတွက်ဟိုလှုပ်ဆောင်နေကြတဲ့ committee ဝင်တဦးလေးဖြစ်တယ်ပေါ့နော်ဆိုကျွန်တော်တို့စောစောကတော့စောစောကလေးကကိုသက်ထွန်းခေါ်ဖို့ကြိုးစားနေတာဖုန်းကဆက်သွယ်လို့မရဘူးဖြစ်နေလို့ဆိုတော့အခုဆွေးနွေးခဲ့ပြီးသမျှကတော့ဒီဟိုကိုကွန်ပီနီကတော့ဒါရှစ်လေးလုံးအိမ်မက်ဖြစ်တဲ့ဒီမိုကရေစီဖော်ဆောင်ရေးပြောင်းလဲဖော်ဆောင်ရေးဟာလမ်းကြောင်းမှာမရောက်သေးဘူးလို့ယူဆတယ်အခုဆရာမမင်းဆန်ပြောသွားတာလည်းကိုသက်ထွန်းကြားလိုက်မှာပေါ့ဆိုတော့အဲ့လိုမျိုးရှိနေတော့ကိုတက်ထွန်းရဲ့အယူဆကတော့ကျွန်တော်တို့ဒီမိုကရေစီအိမ်မက်တွေဟာဘယ်လောက်ထိများဟိုအကောင့်ထဲပေါ်နိုင်ပြီလဲဒီမိုကရေစီအစိုးရတက်လာပြီဆိုပေမဲ့လည်
းအခုကဒီမိုကရေစီအစိုးရလို့ပြောတာကလူသားဒီမိုကရေစီအဖွဲ့ချုပ်ဒီမဲနိုင်လို့ပြောတာဒါပေမဲ့ဒီမိုကရေစီအစိုးရကအုပ်ချုပ်မှုရှိရလားလွတ်လွတ်လပ်လပ်စီမံခန့်ခွဲမှုရှိရလားတရားစီရင်ရေးတွေလုပ်နိုင်ရလားဆိုတာမင်းရဲ့မင်းလို့ထင်းနေတကယ်တမ်းကျတော့အခုလက်ရှိရေးဆွဲထားတဲ့ constitution ဆိုတာကဆီယနာရှင်ခြေပြီး constitution အဲ့ဒီအတွက်ကြောင့်ဗာဒမကွေဇိုမကိုစားပြုနိုင်မှာမဟုတ်ဘူးအခုလက်ရှိမှာဒီရုပ်တော့ပွဲရအနိုင်ရရှိလို့55ရာခိုင်နှုန်းဆလာရွေးချယ်ရတဲ့ဆိုပေမဲ့မှန်တယ်ကြောင့်တော့စစ်တပ်ရဲ့စိတ်ဓာတ်ရရင်းဆွဲပြီးတော့စိတ်ဓာတ်ရပြင်ဆင်ထားတဲ့နိုင်ငံရေးဒီချက်ချင်းတွေကဖြစ်နေတယ်ပဲအဲ့ဒီတော့တိုင်းပြည်ရဲ့လက်ရှိအခြေအနေကရှင်းလင်းလုံးလုံးကရည်ရွယ်ခဲ့တာတွေညွှန်မှတ်ခဲ့တာတွေနဲ့တော့အဝေးကြီးရှိပါသေးတယ
်ဟုတ်ကဲ့အခုရှိတာကအခုကျွန်တော်တို့ရှင်းလင်းလုံးမှာကိုယ်တိုင်ပါဝင်ခဲ့တဲ့လူတွေနေဆက်တွေမှာကိုယ်တိုင်တပ်ပွဲဝင်ခဲ့တဲ့လူတွေတောခုသွားတဲ့လူတွေအဲ့ဒီပြန်လာပြီးတော့အခုလုံနေကြပြီရှင်းလင်းလုံးမှာကိုယ်တိုင်ပါဝင်ခဲ့တဲ့သူတွေကလည်းဥဆောင်နဲ့အစိုးရအဖွဲ့ထဲမှာဟိုပါဝင်နေကြပြီပေါ့နော်ဆိုတော့ဟိုကိုယ်တိုင်ရှိပါဝင်ခဲ့တဲ့သူတွေကိုယ်တိုင်အခုလုံဆောင်နေကြပြီဖြစ်ပေမဲ့လည်းကြောင်းလဲမှုကိုပေါ်ဆောင်မှုမဖြစ်နိုင်သေးတာဟာဘာကြောင့်လို့များဘာရီးယားများအဟံတာဖြစ်နေကြလဲဆိုတော့2008ဖွဲ့စည်းပုံကတော့လူတိုင်းအထောက်ပြနေတဲ့ကိစ္စပေါ့နော်တော်လွတ်တော်တယ်မှာတမရတာတမတာရှိတယ်ဒါကြောင့်ဒီဖွဲ့စည်းပုံပြင်လို့မရသေးဘူးဆိုပြီးပြောကြတဲ့အကြောင်းပြချက်တွေတော့အများကြီးရှိတာပေါ့ကိုတချုံအမြင်ကတော့ကိုတိုင်ပါဝင်ခဲ့တဲ့သူတွေကိုတိုင်ဥဆောင်နေတဲ့အစိုးရဖွဲ့နိုင်နေတဲ့ကာလမှာတောင်ပြောင်းလဲမှုမဖော်ဆောင်နိုင်မှုဆိုဖော်ဆောင်နိုင်ပြီးတော့ဘာရီးယားများအဟံတာဖြစ်နေကြတယ
်ဘာရီးယားအဟံတာဖြစ်နေတယ်ဆိုတော့ဒါပြောမယ်ဆိုလို့ရှိရင်တော့1958ကနေစရမှာပဲ1962ကနေအမှန်တည်းဆိုစစ်တပ်ကစစ်တပ်နေရာမနေပဲလေနိုင်ငံကြီးကွင်းထဲဝင်လာပြီးတော့တိုင်းပြည်အာဏာကိုဝင်ရောက်ချေတဲ့တက္ကနာပဲဒါအခုချိန်ကြည့်ဒီတိုင်းပဲရှိသေးတာအဲ့တော့ဒီစစ်တပ်ကတိုင်းပြည်ကိုကာကွယ်မယ်ပြည်ပရန်ကာကွယ်မယ်နော်မျိုးသားကာကွယ်ရေးကိုဟလာလက်လက်မတက်လောက်အောင်ပါနော်တကယ်တော့ဒီမိုကရေစီနိုင်ငံတွေပဲပြောပြောဒီနေကြီးတဲ့နိုင်ငံတွေကပြောပြောစစ်တပ်ကစစ်တပ်တာဝန်နဲ့စစ်တပ်အခမ်းအနားမှာရှိတယ်ဒါမဲ့ဒီကနေ့ constitution ဟလာအရာလေစစ်တပ်ကနိုင်ငံရေးလုံဆောင်မှုတွေအားလုံးနဲ့ထိန်းတာရှိတယ်မအိမ်မှာပဲနေကြတယ်အဲ့လိုပဲဒီတိုင်းပြည်အရေးရာအလုံးမှာလာပါမှလာလို့ကျနာလုံရမှဆိုတဲ့ပုံစံမျိုးနဲ့သွားနေတာဖြစ်တဲ့အတွက်ကြောင့်အဓိကအရသာပါလဲဆိုတော့နိုင်ငံရေးနဲ့စစ်တပ်နဲ့ဘာမှမဆိုင်ဘူးစစ်တပ်စစ်တပ်လိုအမီနော်စစ်တပ်ကတာဝန်ကိုပဲလုပ်စစ်တပ်ကယက်တီတဲ့တိုင်းလေးအဲ့ဒါဆိုလို့ရှိရင်နိုင်ငံတကာမှာရောပြည်ပမှာရောအလုံးကဘာပဲဖြစ်ဖြစ်စစ်တပ်ကိုအတိအမှန်ပြုခံရမယ်အလုံးကလည်းလူလူလန်းလန်းနဲ့စစ်တပ်ကိုဟိုးတုံးကသာတော်လည်းကာလာရီတို့ကအလိုပဲစစ်တပ်ကိုအားလုံးအပြန်ပြီးတော့ဖြစ်ဖြစ်လေးစားလာနဲ့ပြီးမှပြူပါမယ်အခုလိုမျိုးဆက်သွားနေလို့ဆိုရင်တော့တိုင်းပြည်ကတော့တော်တော်ရင်လေးကိုပေါင်းပါတယ
်ဟုတ်ကဲ့ကျွန်တော်ကိုစောကိုလည်းတလဲပြန်ပြီးတော့အလဲပေးချင်ပါတယ်ကိုစောအခုပြောသားတယ်ကိုသထွန်းရင်ပြောသားတယ်ဆွေးနွေးသားတဲ့အားနောက်ဆက်တွဲပေါ့နော်ဆိုတော့ဟိုမြန်မာနိုင်ငံရေးမှာစစ်တပ်ကဆွေးနွေးခလုတ်အဖြစ်လို့ဆိုရမှာပေါ့အဲ့လိုမျိုးအဟံတာအဖြစ်ရှိနေတယ်အာကြောင်းလဲမှုတွေတတ်နိုင်သလားဟိုစေကူရှိသလားမဖော်ဆောင်နိုင်သေးပဲဖြစ်နေတဲ့ကိစ္စတွေ2008ဖွဲ့စည်းပုံကိစ္စလဲဆိုတော့ကိုစောပြောတာအထက်မှာပါပါတယ်ဆိုတော့ဒီအခုလူတို့ရဲ့ထောက်ခံမှုတခဲနဲ့ရနေတဲ့ဒီ NLD အစိုးရလက်ထက်မှာလူတို့ကတခိုင်းပြည်လုံးညီညီကထောက်ခံနေတဲ့အချိန်မှာကျွန်တော်တို့နိုင်ငံရေးဒီမြင့်နေတဲ့အချိန်မှာအခုလိုမျိုးပြောင်းလဲမှုတွေမဖော်ဆောင်နိုင်တာစစ်တပ်ရဲ့အခမ်းအနားကိုစစ်တပ်ဒီစစ်တပ်အလုပ်ပဲလုပ်ဖို့ဆိုတဲ့ဒီပြောင်းလဲမှုဟိုမဖော်ဆောင်နိုင်သေးတာဟာဘာကြောင့်များလဲကိုစောဘလို့သုံးသပ်မိလဲ
ဟုတ်ကဲ့ခင်ဗျာခုနကပြောသလိုပါပဲဒီဥစ္စာအခြေခံကတစ်ထောက်ချစ်စီဟာဥည်ရဲ့ပြဿနာပါပဲဟိုအေနေဂျီကလေးတော့နော်တောင်ပြူကမ်းပြူနိုင်နေဆိုလိုလိုနိုင်နေတာပါအဲ့ဒီနေရာမှာအေနေဂျီမှမဟုတ်ပါဘူးဇော်ဆန်းကြီးဒီမှမဟုတ်ပါဘူးဒီလိုမဆိုဒီကြီးနည်းနယ်ပဲနိုင်နိုင်မှာတစ်ထောက်ချစ်စီဟာဥည်ရဲ့တွင်ရဲ့ကိုရောက်သွားတဲ့အခါမှာဘာမှလုံနိုင်စားနိုင်မှာဒီမှမဟုတ်ပါဘူးဒါအတိအစားပါပဲအခုလိုလဲဆိုတော့တစ်ထောက်ချစ်စီဟာဥည်ရာဆရာနာရှင်စနစ်ကိုအခြေခံဒီဆိုရတဲ့ဥပဒေရှိလို့ပါအဲ့တော့ဒီခွေးလေးမှာတော့ပူဆိုးတာအမျိုးသားပြောင်းရေးစစ်မြေးရေးလို့ခေါ်တဲ့ငားစီကြီးကိုအစော်ပြီးသိစရာရေးပုံစံနဲ့သွားလုလိုက်တဲ့အခါမှာပူမှုဆိုးရတဲ့အခြေအနေတွေပဲဖြစ်ပေါ်လာနေပါတယ်အတူတူပြင်းတော့အနေနဲ့ဒီလူနဲ့လက်တွဲရမယ့်အစားဆက်အနာရှင်ကြီးကိုလက်တွဲဖို့အသွားကျူးစားတဲ့အခါမှာအမားကြီးပုံမှုရှိပြီးတန်းကြီးပုံမှုလွတ်လာရတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျဟု
တ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခေါ်စားအခုကျွန်တော်ကနေဒါနိုင်ငံကဦးညွတ်လာကိုအလဲပေးခြင်းပါတယ်ခင်ဗျဥညွန်လာရှိပါလား
ဟုတ်ပဲရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဥညွန်လာပြောပါအောင်ဒီမိုကရေစီအိမ်မက်တွေရှစ်လေးလုံးရဲ့အာအိမ်မက်တွေဟာဘယ်လောက်ထိများအကောင့်တွေဖော်နိုင်ပြီလဲတနင်္လာလောက်လူရင်းတူရှင်လေးပြောပြပါအောင
်ဟုတ်ကဲ့ခင်ဗျာဟိုရှစ်လေးလုံးအကြောင်းကိုဒီကပြန်ပြောင်းပြောမယ်ဆိုရင်အတိတ်ကကျွန်တော်တို့ရှစ်လေးလုံးစိတ်သက်ဆိုတာဘာလဲဆိုတာကိုကျွန်တော်တို့ပြည်သူတွေကိုပြန်လဲပြီးတော့သတိရစေချင်ပါတယ်ဒီကျွန်တော်တို့တိုက်ပွဲဝင်စဉ်တုန်းကဒီမိုကရေစီရရှိရေးလူခွင့်ရေးရရှိရေးဆရာနာရှင်စနစ်အပြည့်တိုင်းချုပ်ငင်းရေးစစ်မှန်သောဖက်ဒရယ်နိုင်ငံတည်ဆောက်ရေးဆိုတဲ့ရည်ရွယ်ချက်ဥတီချက်တွေနဲ့ကျွန်တော်တို့စတင်ပြီးတော့ဒီလုပ်ခဲ့တာပါဒါပေမဲ့ဒီနေ့ အကောင့်ထဲပေါ်နေပြီလားရနေပြီလားဆိုတော့မရသေးပါဘူးမုံဝါးဝါးနဲ့စံတော်ဝါးပဲရှိပါသေးတယ်ဒါကြောင့်မလို့ရှစ်လေးလုံးအေးတော်ပုံကြီးကပြုံးကလေးတိုင်းနဲ့ပေါ်ပေါက်လာတာမဟုတ်ပါဘူးအာနာရှင်တွေကဒီလူတွေကိုခင်းဆက်ဆက်မှာပြိနေမှုတွေရက်ဆက်မှုတွေတပ်ပြတ်မှုတွေနှိရှိထောင်တန်းနေနဲ့ဤမျိုးစုံနဲ့ဥပဒေမဲ့ကျူးလွန်မှုတွေကတဆင့်အရေးခင်မောင်းမြောင်များစွာမှာကျောင်းပြည်သူတွေအသက်သွေးချွေးပေါင်းများစွာစရိပ်ပြီးမှမခံမရက်နိုင်တဲ့အဆုံးမှာပြည်သူတရားလုံးကအုံကြွပြီးတော့ဒီရှင်းလေးလုံးအရေးတော်ပုံကြီးဖြစ်လာတာပါခုနကတော့ပြောခဲ့ကြတယ်ကျွန်တော်မိတ်ဆွေများရဲ့ပေါ်များပြောခဲ့ကြသလိုပဲတကယ်တမ်းဆိုလို့ရှိရင်ဒါ58ခုနှစ်ကစတယ်ဘုံနေဝင်းအစိုးရကိုအိမ်ဆောင်အစိုးရပေးလိုက်တဲ့အချိန်မှာတည်းကစလာတယ်အဲ့ဒီတုန်းကဆိုလို့ရှိရင်ဘုံနေဝင်းကိုအိမ်ဆောင်အစိုးရဖြစ်ကိုကျောင်းကျောင်းတင်းတင်းနဲ့ဆန့်ကျင်တာမြန်မာကျောင်းသားများဘာသာသားကပဲဖြစ်တယ်။ဘယ်ဘွယ်စည်းဘယ်ပုဂ္ဂိုလ်ဘယ်ပါတီကမှကန့်ကွက်တာကြီးမရှိခဲ့ဘူး။ဒါကြောင့်မို့လို့လေဘုံနေဝင်းကကျောင်းသားတို့ကိုအလွန်မုန်းတယ်။အဲ့ဒီနောက်ပိုင်းမှာဦးနာ60နှစ်မှာ7 July ခေါ်တဲ့7 July ရှိရနေလင်အားကြီးမှာပဲသမဂ္ဂအဆောက်အဦကြီးကိုကွန်မြူနီတီခေါ်အောင်နေပါလေဆိုပြီးတော့ရရဆက်ဆက်တိုင်းပိုင်းနဲ့ဖြိုဝဲကြစည်းတာတွေလှုပ်လာတယ်။ဒီနောက်ပိုင်းမှာလည်းအရေးကြီးမောင်းမြောင်များစွာမှာအသက်ပေါင်းများစွာယဟန်တန်ကပြည်သူလူထုအပါအဝင်အားလုံးကထောင်နဲ့တောင်းနဲ့ချီပြီးတော့တေကျပျက်စီးခဲ့ရတယ်ဆုံးရှုံးနေလာခဲ့ရတယ်ဒါတွေကိုအခြေခံပြီးတော့ရှင်လေးလုံးဆိုတာဖြစ်လာတယ်ဒါကြောင့်မလို့ကျွန်တော်ပြည်သူတရားလုံးကိုဒီနေ့အသိပေးချင်တာကကျွန်တော်တို့ရှင်လေးလုံးစိတ်ဓာတ်ကမပြေဆုံးသေးပါဘူးကျွန်တော်ရည်မှန်းချက်တွေရွယ်ချက်တွေကျွန်တော်ပန်းနိုင်ဖို့မရောက်သေးဘူးရောက်နိုင်အောင်ကြိုးစားနိုင်ဖို့အတွက်ရှင်လေးလုံးစိတ်ဓာတ်ကိုအခြေခံပြီးတော့ကျွန်တော်ပြည်သူတရားလုံးကပူးပေါင်းပါဝင်ဆောင်ရွက်ကြဖို့လိုတယ်အာနာစေအာနာရှင်စနေအောက်ကအပြီးတိုင်ချုပ်ရင်းကိုလိုးပါလေ
။ဟုတ်ကဲ
့။ဒါကြောင့်မလို့ကျွန်တော်တို့ပြောကျင်တာကဒီနှစ်ပေါင်း30ကြာပြီဆိုတော့ဒီနောင်မျိုးဆက်တစ်တွေပေါ့လေ။အင်မတန်ကအရေးကြီးတဲ့အခန်းကဏ္ဍမှာပါတယ်။မျိုးဆက်တစ်တွေကိုလည်းအထူးမြတ်တာရခံလို့ရတယ်။ဒီသမိုင်းဝင်တဲ့ရှင်လေးလုံးစိတ်ဓာတ်ကိုအခြေခံပြီးတော့ကျွန်တော်တို့နိုင်ငံရဲ့အပြောင်းလဲမျိုးစုံကိုနော်ဖန်တီးပြီးတော့ပြည်သူတရားလုံးနဲ့ပူးပေါင်းလက်တွဲဆောင်ရွက်နိုင်ဖို့လိုပါတယ်။
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ
့ကျေးဇူးတင်ပါတယ်ဆိုတော့ကျွန်တော်ကိုသက်ထွန်းကိုလည်းဟိုပြန်ပြီးတော့အလဲပေးချင်ပါတယ်ကိုသက်ထွန်းဆိုတော့ဦးညလာတော်တော်လိုမျိုးစစ်တွေအခန့်ခဏပါလာတော့ကျွန်တော်တစ်ဆက်တည်းမေးချင်တာဒီရှစ်လေးလုံးစိတ်ဓာတ်ဒီမိုကရေစီစိတ်ဓာတ်ဒီပြောင်းလဲမှုဖော်ဆောင်လိုတဲ့စိတ်ဓာတ်ဆက်လက်ရှင်သာနေရေးဒီမျိုးစစ်တွေလူငယ်တွေကြားထဲမှာဆက်ပြီးတော့ခုအောင်နေရေးဟာဘယ်လောက်ထိအရေးကြီးပါသလဲအခုဒီနှစ်30ပြည့်ဒီရှစ်လေးလုံးနှစ်ပတ်လည်ပွဲဟာဆိုရင်လည်းဒါပထမဆုံးအကြိမ်ထူးခြားကြရန်ကုန်တက္ကသိုလ်ပြည်မဒီမှာကျွန်တော်မင်းကျမ်းမှာကျွန်တော်အချင်းပါခွင့်ဆောင်ဆောင်ကျင်ရလာပြီဆိုတော့ဒါအထူးကြတဲ့ပြောင်းလဲမှုတစ်ခုပေါ့နော်ဆိုတော့လူငယ်တွေကြားထဲမှာဒီစိတ်ဓာတ်တွေဆက်လက်ရှင်သန်နေတာဘာတွေများအရေးကြီးတယ်လဲဘာတွေများလုံဆောင်ဖို့လိုမလဲ
အကြေရမ်းတော့လူငယ်မျိုးဆက်ဆိုတာကမျိုးဆက်တိုင်းမျိုးဆက်တိုင်းကတိုင်းပြည်ရဲ့တာဝန်တစ်ချိန်မှာလွှဲယူမဲ့လူတွေဖြစ်တဲ့အတွက်လူငယ်လို့ခေါ်မျိုးဆက်တိုင်းကအရေးကြီးတာပဲမျိုးဆက်အလိုက်ဆက်တော့တကယ်တမ်းတော့အခုချိန်မှာကဗမာနိုင်ငံထဲမှာရှိနေတဲ့အခြေအနေကကိုတိုင်းကြီးရဲ့အခြေအနေနဲ့ကိုတိုင်းကြီးရဲ့တမိုင်းကိုမျက်ရည်ပြက်နေတဲ့အနေထားတော့မျက်ရည်အနေထားမှာတွေ့နေရတယ်။အဲဒါကလည်းဘာကြောင့်လဲဆိုတော့ဒီဆရာလာရှိအုပ်ချုပ်မှုရဲ့အောက်မှာတော်လာကြတဲ့အခါကျတော့တမိုင်းဖြစ်စီလေးကိုဖောက်ချက်ပြစ်တာတွေတမိုင်းကိုကြောင်းမြန်လှန်အမားအယွင်းတွေပြောကြတာတွေဒီအဖြစ်ကိုဆိုတော့ပညာရေးစနစ်တစ်ခုလုံးကိုလေးလံဖြတ်စည်းခဲ့တဲ့ပြဿနာတွေဒီတော့ပညာရေးစနစ်ကိုဖြတ်စည်းလိုက်တဲ့အခါမှာမျိုးဆက်တွေအလိုလိုဖြတ်စည်းကြတာပဲကိုယ်တော့ဆိုရင်ဟလာဘာသာလခေလို့ပြောတဲ့ရအချိန်မှာတော့မှာအာဇနီနေ့ဒီအောင်စုနေ့လက်လိုက်နေပါလဲဆိုတာအချိန်မှာတိုင်းရအခြေခံသင်ကျမ်းစာလေးတွေမှာသင်လာခဲ့တဲ့အတွက်လူလာတဲ့အလဲသားမှာကောင်းကောင်းသိနေပြီ။ဒါပေမဲ့ဒီကနေ့အချိန်မှာတက္ကသိုလ်ကျောင်းလူကျောင်းသားတော့ကောင်းကောင်းမသိတော့တဲ့အစဉ်ဆိုတာကတကယ်တမ်းတော့စစ်တပ်ကဘလောက်ပဲအခုလက်ဒီလက်မောင်းတန်းပြောနေပြောနေဆရာနာရှင်ရဲ့အကျိုးဆက်ဒီကကဒိုင်းရဲ့ဟလာအရေးရမှန်သမျှမှာငါမတက်ငါတက်တယ်ဆိုတဲ့ပုံစံနဲ့လုံချံဝင်လုံချက်တဲ့အကျိုးရဲ့အဲ့တော့ဒိုင်းကြီးကိုဖြစ်တယ်ဆိုရင်ဟလာမျိုးဆက်တွေကိုတမိုးထားရမယ်ဒီကိစ္စအခြေအနေမှာတော့အမှန်တိုင်းပဲမျိုးဆက်တွေရဲ့အောက်ကောင်းမောင်းတဲ့ရှိမှုကတော်တော်ကျော်နေတယ
်ဟုတ်ကဲ့
ပြီးတော့ဦးလုံနေတဲ့သမဂလုံတယ်လူငယ်လုံနေတဲ့လူငယ်ဖွဲ့စည်းလုံတယ်ဒီလူငယ်တွေကတော့တော်တော်ကိုချီးကျူးရလိမ့်မယ်ဒီလေစုဆိုပေမဲ့သူတို့ရဲ့ယုံကြည်မှုနဲ့ဒိုင်းကြီးပေါ်ချစ်စိတ်ကြတော့တော်တော်ပြည်သာပါတယ
်ဟုတ်ကဲ့ခင်ဗျာဆိုတော့ဒီဟိုရှစ်လေးလုံးနှစ်ပတ်လည်ပွဲကိုခါတိုင်းနဲ့ခါတိုင်းနဲ့မတူပဲဒီရန်ကုန်တက္ကသိုလ်ထဲမှာအခုပထမဆုံးကြီးကျင်းပခွင့်ရတယ်ဆိုတာကထူးခြားတဲ့လက္ခဏာပေါ့နော်ဆိုတော့ဒီအပေါ်မှာတော့ဟိုကိုသက်ထွန်းတို့အခုဆွေးနွေးနေကြပြောနေကြအဲ့ဒါလေးတော်တော်လေးရှင်းပြပါအောင်ဘယ်လောက်ထိများဒါဟာထူးခြားတဲ့ထူးခြားမှုလဲဆိုတာကိုအရင်အစိုးရလက်ထက်ကလည်းစာရင်ပေါ့နော်အခုအရင်နှစ်တွေကစာရင
်လက်ရှိအခြေအနေမှာတော့ဒါက ဒီကဘွေအနိုင်ရခဲ့တဲ့ဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော်ဝင်ရှိတဲ့သူတွေကိုဗဒတိရောကျေးဇူးတင်ရမှာပေါ့လေသူတို့ကလည်းရှင်လေးလုံးကိုချက်တန်းလာခဲ့တဲ့လူတွေဖြစ်တယ်အဲ့ဒီအတွက်ရှင်လေးလုံးကိုဗဒတိရောကမတရားတတိယအနေနဲ့တမိုးထားပြီးတော့ဒီလိုချက်ပတ်ဝင်ပေးတယ်ဆိုတာအဲ့ဗဒတိရောသူတို့ရဲ့အခိုင်အမာကိုလည်းကျွန်တော်တို့အတိမပြုရမှာပါပဲအဓိကကျွန်တော်တို့လုံးချင်တာကဘာလဲဆိုတော့ရှင်လေးလုံးကျန်လာကြတယ်ပေါင်း30ရှိပြီဒါနဲ့တိုင်းပြည်ရဲ့အခြေအနေဟာရွေးရွေးတဲ့ရွေးရင်းလာတယ်နော်အတော့ဘက်ကိုတခုမှဥတည်တာမရှိဘူးလုံးကြီးစုံလေးလုံးကြီးလေအဲ့လိုဖြစ်နေတဲ့အတွက်ည30မှာငါတို့တိုင်းပြည်ဓာရီဖြစ်ခဲ့တယ်ငါတို့ရှိသေးတော့မျိုးဆက်တီငါတို့ကျောင်းသားတွေရောဓာရီလုံနိုင်ခဲ့တယ်ဓာရီအားသာချက်ရှိတဲ့အားနည်းချက်ရှိတဲ့ဒီမိုကရေစီအင်အားစုတွေရဲ့အခြေအနေထားပါလဲတိုင်းသားတွေရဲ့ဘဝတွေကဓာရီနဲ့ပြောင်းလဲတိုးတက်ပြီလေဒီမှာလည်းပြောတာတိုင်းပြည်တစ်ခုလုံးရဲ့အခြေအနေတွေပေါ့ဒါနဲ့ကျွန်တော်တို့အခုလုံးမဲ့အချိန်ကြီးကစီးပွားရေးလူမျိုးကျမ်းစာရေးဆိုတဲ့ပတ်ဒီမှာအားနေကောင်းအားနေမယ်ကျွန်တော်တို့ရှိနေခုပါဒါနဲ့တနင်္ဂနွေလုံးရဲ့အဓိကစုံချက်ဖြစ်တယ်နော်ဒီမိုကရေစီအင်အားစုတွေတိုင်းသားအင်အားစုတွေနောက်ကစစ်တပ်အဲ့ဒီသုံးခုရဲ့ဟလာဆန့်ကျင်မြင်တဲ့အချိန်ကြီးကဘိုင်းဒီယာဒီကလေးချင်းစီတုတ်ပြတ်တက်နေတယ်ဒါတော့အဲ့ဒီအပေါ်မှာစစ်သုံးတယ်ကပြန်လဲပြီးတော့ရှိနေကြမယ်ဘာတွေအားနေလဲဘာတွေအားတာလဲဘာတွေဖြစ်တယ်လဲဆိုတဲ့ဥစ္စာကိုဒီရှိလေးလုံးချက်တန်းခဲ့တဲ့လူတွေကအခုရုပ်သက်တွေရောပါဝင်ပြီးတော့လွတ်လွတ်လပ်လပ်ဆွေးနွေးပါဆိုပြီးတော့ဆွေးနွေးပွဲလေးကိုကျွန်တော်က6ရက်9ရက်မှာကျင်းပမှာ
ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ကျေးဇူးတင်ပါတယ်အခုနောက်ဆုံးတစ်ခေါက်လေးကျွန်တော်စက္ကန့်20လောက်ကိုတင်ရင်းပြောပြပါအောင်အခုဒီဒီမိုကရေစီရေတော်ပုံကြီးကနေပေါက်ဖွားလာတဲ့အစိုးရလို့ဆိုရမှာပေါ့နော်အဲ့ဒီအစိုးရလက်ထက်မှာဒီရှင်းလေးလုံးဒီအခမ်းအနားတွေမှာဒီအခုလာမဲ့ဒီ30ခန်းနာမှာအဲ့အစိုးရရဲ့ပါဝင်မှုအစိုးရတာဝန်ရှိသူတွေပါဝင်မှုကဘယ်လောက်အရေးကြီးပါလဲခင်ဗျ
ခုနတော့တော့ကျွန်တော်ကိုယ်ကထုံပြောသွားတဲ့အချက်တွေရောကျွန်တော်ကောက်ွက်ပါတယ်ကျွန်တော်တော့သဘောမတူဘူးကျွန်တော်မြင်လာတော့လက်ရှိအချိန်ကြီးကရွှေခွက်ကြီးကိုပဲကြီးပေါ်နဲ့လဲစားလိုက်တဲ့အခြေအနေမျိုးကျွန်တော်မြင်ပါတယ်ဘာဖြစ်လို့လဲလို့ပြောရလို့ရှိရင်အခုလက်ရှိအချိန်မှာကျွန်တော်တို့ကအရက်ပါဝင်ချက်ရမယ်စစ်ပါဝင်ချုပ်ရမယ်ဆိုတော့ဒါတွေလည်းမလုပ်နိုင်ဘူးနောက်တစ်ခုကကျတော့လက်ရှိအစိုးရအနေနဲ့ကပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ပြန်တဲ့အင်အားစုမဟာမိတ်နဲ့တီထောက်နိုင်တာမရှိပါဘူးဆိုတော့ဒီလိုပုံစံမျိုးနဲ့တော့ဘယ်လိုမှဆက်သွားလို့မရဘူးလို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာအပါဝင်စနစ်ကြတဲ့သူတွေအားလုံးကအခုဒီဟို Facebook ကနေပြီးတော့ဝင်စနစ်ကြတဲ့သူတွေအတွက်လည်းကျေးဇူးတင်ပါတယ်ကျွန်တော်တို့အချိန်မရလို့ဒီတစ်ပတ်တော့မဖတ်ပြနိုင်တော့ပါဘူးနောက်တစ်ပတ်မှပြန်ဆုံးကြပါပါခင်ဗျာ